မိန်းကနေငံကြားရေးဝန်ကြီးဟယ်လရီကလင်တန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံအတွင်းမှာတကယ်စစ်မှန်တဲ့အပြောင်းလဲတွေအသွင်ကူးပြောင်းမှုတွေရှိနေပြီလားဆိုတာကိုလေ့လာဆန်းစစ်ဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးကလင်တန်ဟာဒီကနေ့နေပြည်တော်မှာတော့မြန်မာအာဏာပိုင်တွေနဲ့တွေ့ဆုံဖို့ရှိသလိုမနေ့ပြန်ကြရင်ရန်ကုန်မှာဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဒီမိုကရေစီခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတိတိကပုံကိုယ်တွေနဲ့တွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်ဒီမနေ့ကအမေရိကန်နိုင်ငံကြားရေးဌာနသတင်းစာရှင်းလင်းပွဲမှာဒီခီးစဉ်နဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုတော့ကိုသားညွန့်ဦးကတင်ပြပေးပါမယ်ရှင်
290ကျော်အတွင်းအမေရိကန်ပြည်တော်စုဘက်ကစစ်မြင့်ခေါင်းဆောင်တူမြန်မာနိုင်ငံကိုလာရောက်တာဟာမြန်မာနိုင်ငံတွင်းနိုင်ငံရေးအပြောင်းလဲအချို့ရှိလာတာကိုအသိမှတ်ပြုတာဖြစ်တယ်လို့ပဲတစ်ဖက်မှာဒီအပြောင်းလဲတွေရဲ့အတိမ်နှက်ကိုစမ်းစစ်လေ့လာသွားဖို့လည်းဖြစ်တယ်လို့နိုင်ငံကြီးဌာနကပြောပါတယ်ဒီအပြောင်းလဲတွေပေါ်မှာအမေရိကန်ဘက်ကဘလို့အားဖြစ်ကူညီနိုင်မလဲဆိုတာကိုလည်းသုံးသပ်သွားမှာဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူမာက်တူနာကပြောသွားပါတယ
် We're seeing changes underway we're trying to assess you know how deep those changes are
ပြောင်းလဲမှုတွေတော့မြင်နေရပါပြီဒီပြောင်းလဲမှုတွေဟာဘလောက်အထိအတိမ်အနှံ့ရှိသလဲဒီလိုပြောင်းလဲမှုတွေဟာဘယ်အကြောင်းချက်တွေကြောင့်လဲဒီလိုပြောင်းလဲမှုတွေပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကဘလို့ကူညီဆောင်ရွက်နိုင်မလဲဆိုတာတွေကိုလေ့လာသုံးသပ်မှာဖြစ်ပါတယ
်ခီးစဉ်တွင်နေပြည်တော်မှာတော့မြန်မာသမ္မတဦးသိန်းစိန်ပါဝင်မြန်မာအစိုးရဘိုင်းကထိတ်တန့်ခေါင်းဆောင်တွေနောက်မြန်မာလွှတ်တော်ကအကြီးအကဲတွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရသလိုပဲရန်ကုန်မှာတော့ဒေါက်တာဆန်းစုကြည်ပါဝင်အခြားနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းကပုံကိုယ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒေါက်တာဆန်းစုကြည်ကတော့အလေးနဲ့ထားပြီးတော့တွေ့ဆုံဆွေးနွေးရမယ့်ပုံကိုဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကဆိုပါတယ
်။ Clearly you know she is you know given her stature given her long struggle for
ဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံလူမျိုးရေးအတွက်နှိရှိလာများရုန်းကန်လှုပ်ရှားယက်တီခဲ့သူဖြစ်ပါတယ်။ဒီလိုဩစာကြီးမားတဲ့ဒေါက်တာဆန်းစုကြည်ဟာမဖြစ်မနေကိုထိဆက်ဆောင်ရွက်ရမယ်ပုံကိုတူဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံရေးဝန်ကြီးအခုခီးစဉ်နဲ့ပတ်သက်လို့သမရကိုယ်တိုင်ကသူမကိုကြိုတင်အသိပေးပြောခဲ့တာဖြစ်ပါတယ်
။နိုင်ငံရေးဝန်ကြီးကလင်တန်အနေနဲ့မြန်မာနိုင်ငံတွင်းကဖြစ်ပျက်တွေကိုပြည့်ပြည့်စုံစုံသိရှိနားလည်နိုင်အောင်ကြိုးပမ်းမှာဖြစ်တယ်လို့ပဲမြန်မာအစိုးရဘိုင်းနဲ့တွေ့ပြီးတော့လက်ရှိလုပ်နေတဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေဟာခိုင်ခိုင်မာမာရှိရလားဆိုတာကိုလည်းသိရှိအောင်ကြိုးပမ်းမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကပြောပါတယ်။ဒီခီးစဉ်ဟာတုံးသက်သူအချို့တွတ်ဆထားတယ်လို့ဒီမြမအိနေချင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံအခြေအနေနဲ့မပတ်သက်ပြီးမဲ့လို့မြမနဲ့ပတ်သက်လာရင်အမေရိကန်ပြည်တော်စုဟာတရုတ်နဲ့ညှိနှိုင်းဆွေးနွေးလို့ရှိတယ်လို့လည်းပြောပါတယ်မြမနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုဘက်ကလူလားချက်တွေကိုလည်းရှင်းရှင်းလင်းလင်းဖော်ပြပြီးသားဖြစ်တယ်လို့လည်းမာက်တူနာကပြောပါတယ
် You know we've been very clear that we want to see you know release of all political prisoners that we want to see
နိုင်ငံချင်းသားတွေအလုံးလွတ်မြောက်လာဖို့နိုင်ငံအခင်းကျင်းတွေပွင့်လင်းလာဖို့မြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အခြေခံလူအခွင့်အရေးတွေရရှိခံစားခွင့်ရဖို့လူလာတယ်ဆိုတာရှင်းရှင်းလင်းလင်းပြောပြီးသားပါ။ဒါကြောင့်ဒီခရီးစဉ်ပြီးရင်အခြေအနေတွေဘယ်လိုရှိနေသလဲဆိုတာစောင့်ကြည့်ကြရမှာဖြစ်ပါတယ်
။အမေရိကန်လွှတ်တော်အမတ်ချုပ်နဲ့လူခွင့်ရေးဖွဲ့စည်းတွေကတော့အခုဒီနိုင်ငံကြီးဝန်ကြီးကလင်တန်ခရီးစဉ်အတွင်းမှာမြန်မာနိုင်ငံတည်းကလူခွင့်ရေးအခြေအနေတွေအမှန်တကယ်တိုးတက်လာစေအောင်ဆွေးနွေးဖို့ဆိုပြီးတော့တိုက်တွန်းဖိအားပေးနေကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့လက်ရှိအခြေအနေအထိမြန်မာနိုင်ငံပေါ်မှာထားတဲ့အရေးယူတန်ခတ်မှုတွေကိုဆက်ထားရှိအောင်မှာဖြစ်တယ်လို့အခုဒီနိုင်ငံကြီးဝန်ကြီးခီးစင်မတိုင်ခင်ကလေးကပြောထားပါတယ်။ဒါပေမဲ့လည်းခီးစင်ပြီးအမေရိကန်ဘက်ကလိလာဆန်းစစ်မှုတွေပေါ်မှာတော့တီးလိုက်မယ်လို့ပြောအောင်ပါခင်ဗျာ။